ရခိုင်လက်နက်ကန်တပ်ဖွဲ့အေအေနဲ့အစိုးရတပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်မှာစစ်ဘေးတံကြောင့်အသက်ဆုံးရှုံးခဲ့ရတာနောက်မတင်ကာမှုတွေနဲ့ဖမ်းဆီးစစ်ဆေးခံရရင်တိတ်ခဲ့ရတဲ့ဒေသခံပြည်သူပေါင်း35ဦးထိရှိသွားပြီဖြစ်ပြီးလက်နက်ကန်တပ်နဲ့ဆင်နွယ်ရဲဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခံရတာကတရားကျော်ရှိသွားပြီလို့ရခိုင်စစ်တော်ကုစလဲတွေကပြောပါတယ်စစ်ဘေးတံကြောင့်အသက်ဆုံးရှုံးခဲ့ရသူတွေ၊ဖမ်းဆီးမြင်ပန်းနှိပ်စက်ခံရသူ၊တရားစွဲခံရတဲ့ဒေသခံတွေအတွက်ဆုံးရှုံးနေတာမျိုးတွေကိုတက်ဆိုင်ရာနိုင်ငံသားတို့အခွင့်အရေးကာကွယ်လုံခြုံမှုပေးဖို့နဲ့တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့ရခိုင်စစ်တော်ကုစလဲရိတ်ကတောင်းဆိုလိုက်ပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။နောက်နေ့ချင်းကြာမြင့်လာပြီးဖြစ်တဲ့ရခိုင်ပြည်နယ်တွင်းရခိုင်တိုင်းမလနဲ့ကိုင်တပ်အေအေနဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်ပွားနေတဲ့အချိန်စစ်ပြေဒုက္ခတွေပေါင်းက 4,600 ကျော်ထိရှိသွားပြီဖြစ်ပါတယ်။စစ်ဖြစ်နေတဲ့နေမျိုးတွေလည်းလက်နက်တွေနဲ့ပစ်ခတ်တိုက်ခတ်မှုတွေကြောင့်အသက်ဆုံးခဲ့ရသူနဲ့ရခိုင်တပ်နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်ဆေးခံရင်တေဆုံးခဲ့ရသူပေါင်းက 35 ဦးထိရှိသွားပြီဖြစ်လို့တေဆုံးနေလာခဲ့ရသူနောက်ကျန်ရသူမိသားစုတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ရခိုင်ပြည်နယ်ရပေတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာစောဝေကဇီဝေမြန်မာပိုင်းကိုပြောပါတယ
်။စစ်ဆေးတဲ့အတွက်ပေတဲ့လူကအခုဆိုလောလောဆယ်မှာ4-5ယောက်လောက်ရှိနေပါတယ်။ဟောနောက်ပြီးတော့ဒီမစစ်စေးပင်နဲ့ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းနောက်ရောသေးမှာတက်မတော်ဒီဝင်လာပြီးတော့မှပေါ့နော်ဒီစနေပြစ်ခံရတဲ့ဒီတော်တော်များများစီတာတွေလဲဆိုလို့ရှိအကုန်လုံးပေါင်းလိုက်ရင်တော့35ယောက်လောက်ရှိနေပါပြီစစ်စစ်တဲ့အချိန်အတွင်းမှာလည်းတော်တော်များများစီတာတွေလဲရှိတဲ့အတွင်းကိုတစ်ဖက်ကိုတစ်ဖက်ကဘသူကလုပ်တယ်ဘသူကလုပ်တယ်ဆိုပြီးပဲအပြစ်ပုံချတာတွေကိုပဲကျမတို့တွေးရပါတယ်နော်မတရားဖက်ဆီးခံထားရရှိတယ်နောက်လူတွေကိုတွေးရင်အေးဆိုပြီးတော့ဖမ်းတယ်ဟိုအေးဟုတ်ဟုတ်မဟုတ်ဒါအေးပဲဆိုတော့တတိချက်ပေါ့နော်သူတို့ဆွဲဆေးတာတွေရှိတယ်အဲ့တဲကြောင့်ရောသားတယ်ဆိုရင်တက်မတော်စစ်ကြောင်းနဲ့တွေးရမှာကိုအရင်ကြောက်ပြီးတော့ဖက်ပြင်းနေတာတွေရှိတယ်အဲ့တော့ပြေးသွားတဲ့မိသားစုတွေကလည်းဟိုကျမတို့တွေလည်းတွေ့တိုင်းတင်ကြတာတွေရှိပါတယ်သူတို့ကိုဟိုလာပြီးတော့စုံခန်းစစ်ဆေးတာကဒီလူခွင့်ကော်မရှင်တစ်ခုပဲစစ်ဆေးတယ်တခုမှမမဟုတ်ဘူးနော်လာပြီးတော့ဒီဟိုပါပေါ့ဒီတေဆုံမှုတွေတက်တက်လို့တဆုံတရာလုံဆောင်မှုတွေမရှိဘူးဆိုတာကိုတော့ကျမတို့ကိုလည်းအရှိနဲ့အများတင်ပြမိမှုတွေရှိပါတယ
်စီးပရိပခါတွေပြင်းထန်နေစေနည်းနည်းမတည်ငြိမ်သေးတဲ့အချိန်များမထွက်ရအမိတ်တွေကလည်းထုတ်ပြန်ထားစေဖြစ်တယ်လို့ရှေ့ဆောင်နေရတဲ့ပြည်သူ့ကမှအနာပိုင်တွေဘက်ကထပ်မံဖန်ဆီးစစ်ဆေးနှိမ့်ဆက်နေတာကတော့တရားဥပဒေစိုးမိုးမှုမဲ့နေပြီးဥပဒေမဲ့ပုံစံမျိုးဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ဘူးတီပေါင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်တင်းကပြောပါတယ်
ကျွန်တော်တို့ပြည်သူလူထုကနော်ဒီပြည်နယ်ကျွန်တော်တို့ဒီပုံစံမျိုးဖြစ်နေတယ်ကျွန်တော်တို့ခေါ်ယူစစ်ဆေးတယ်အဲ့ဒီနေရာမှာနော်အခေါ်ယူစစ်ဆေးမှုတွေထုတ်တဲ့အချိန်ခါမှာနော်လက်ကုပ်မှုတွေရှိခဲ့တယ်အဲ့ဒါတွေနောက်ဆုံးတော့သူတို့နော်မတရားအသင်းဖွဲ့တွေနဲ့ဆက်တီးတော့နော်ပေါ်ရတဲ့ဆိုတာကိုမပေါ်တဲ့အချိန်ခါမှာသူတို့တော်တော်နေနိုင်တယ်အဲ့နေနိုင်တဲ့အတွက်ကြောင့်ဒါတွေဟာသူတို့ရဲ့နေနိုင်ချက်တွေကိုကျွန်တော်တို့နော်ဥပဒေကြောင်းကသူတို့ကိုနေနိုင်မှုတွေကိုဒီကတည်းကဆော်ရပြမဖြစ်တဲ့အဲဒီလိုနင်းနာမှုမရှိအောင်နော်ကာကွယ်တတ်မှုတွေအတွက်ကိုကျွန်တော်တို့အဲအစိုးရအနေနဲ့ဆော်ရပြနေလို့ကျွန်တော်တို့နေတယ်အဲနောက်ပိုင်းဒီကြောရေးဆွေးနွေးမှာဒီစစ်တဲ့အချိန်မှာနော်ဒီလိုဒီရဲ့စိတ်ပိတ်ဆိုင်ရာရပ်ပိတ်ဆိုင်ရာစိတ်ချခံရမှုတွေရှိတယ်ဒါတွေကကျွန်တော်တို့အပြင်အဲလောကထိပ်ကိုရောက်လာတဲ့အချိန်မှာနော်ရပ်ပိတ်ဆိုင်ရာစိတ်ပိတ်ဆိုင်ရာစိတ်ချခံရမှုတွေနဲ့ဒီလိုစိုးရိမ်စိတ်တွေရှိနေတယ်အဲလူကြားဒီကြားထဲမှာဒီလိုဟာအခေါ်လာတဲ့ကမှအစဒီလိုအခက်အခဲတွေရှိနေတဲ့အတွက်ကြောင့်ဒါဒီလိုရနေနာမှုတွေကိုတော့အပြောအအနေနဲ့ဆော်ရပြတဲ့တွေကျွန်တော်အနေနဲ့ပြောချင်တယ
်အခုလိုမျိုးစစ်တမ်းတင်ရခိုင်ပြည်သူတွေကြုံရတဲ့အခြေအနေတွေကိုရခိုင်မျိုးသားပါတီ ANP ကဥဆောင်ပြီးစစ်တော်ကိုယ်စားလှယ်တွေဘက်ကကွင်းစင်းစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံတမတော်ကာကွယ်ဦးစီးချုပ်နဲ့တပ်ဆိုင်ရာအဖွဲ့အစည်းတွေကိုတင်ပြခဲ့ပေမဲ့လည်းဘာတစ်ခုမှတုံ့ပြန်ချက်မရတယ်လို့တာဝန်ယူမှုတာဝန်ခံမှုမရှိဘူးဖြစ်နေတယ်လို့ရခိုင်ပြည်သူ့မြို့တော်ကိုယ်စားလှယ်ဒေါက်တာစောဝေကပြောပါတယ်
ဒီကျမတို့ကဒေသခံပြည်သူများဤခိခိုက်နေနောက်ကျဆိုပြီးတော့စုံစမ်းရေးကော်မရှင်တခုဖွဲ့ခဲ့တယ်အဲ့ဒီကော်မရှင်ကလည်းကျမတို့ကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်းအတာနောက်တစ်ခါကာချုပ်ဆိုပြီးတော့လူကင်းရေးကော်မရှင်တို့ကိုကျမတို့ကတိုင်ကားစာတွေပို့ခဲ့ပါတယ်ဒီအစိုးရဘက်ကတာဝန်ရှိတဲ့လူတွေဆက်ဆံရောကျမတို့တင်ပြထားတဲ့လူပုဂ္ဂိုလ်တွေဆက်ဆံရောဒါတစ်ခုမှသုံးပြန်ချက်တွေမရှိပါဘူး။အဲ့တကြောင်ဒီကျမတို့ကပြည်သူ့ကိုယ်စားလှယ်တူဖြစ်တယ်ပြည်သူတွေအရင်မြမာချက်တွေကိုတော့ကျမတို့ကထိထိရောက်ရောက်ဆုံးသန်းစေချင်ပါဘူး။အဲ့ကျွန်မတို့တင်ပြတိုင်းကိုဒါတစ်ခုမှသုံးပြန်မှုမရှိဘူးဆိုတာကိုတော့ကျမတို့အနေနဲ့တော့ဟိုပေါ့ပြည်သူကို
ဆန္ဒနဲ့အနေနဲ့ဝါကူးလို့ဖြစ်နေတဲ့အတိုင်းကိုတာဝန်ယူမှုတာဝန်ခံမှုနဲ့ချင်းဖို့အခွင့်အရေးတစ်ခုတော့လိုအပ်နေပြီလို့ကျွန်မအနေနဲ့ဒီများနဲ့ပြောချင်ပါတယ်ရှင်။ပြည်သူ့ရွေးချယ်လိုက်တဲ့အရာသားအစိုးရလက်ထက်နိုင်ငံသားတအူးချင်းစီရဲ့ဘေးကင်းလုံခြုံရေးနိုင်ငံသားအခွင့်အရေးလူခွင့်ရေးလုံခြုံကာကွယ်မှုမရပဲဆုံးရှုံးနေတာနေရာတဲ့အနေအထားပေါ်မှာတော့ပြည်ထောင်စုအစိုးရပြည်န